ဝန်ကြီးချုပ်ဟောင်းရှိတ်ဟာစီနန်နဲ့သူ့ရဲ့အနီးကပ်လက်ထောက်တွေအပါအဝင်45ဦးကိုဘင်္ဂလားဒေ့ရှ်အထူးတရားရုံးကအောက်တိုဘာ18ရက်နေ့မှာဖမ်းဝရမ်းတွေထုတ်ပြန်လိုက်ပါတယ်။ဇန်နဝါရီနဲ့ဩဂတ်စ်လတွင်ကျောင်းသားတွေဥဆောင်တဲ့လူမှုဆန္ဒပြမှုတွေအတွင်းလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကျူးလွန်တာဆက်ချက်တင်ခဲ့တာဖြစ်ကြောင်းအဆိုအရရှင်နဲ့ဆူဒန်မွဟာမက်ကပြောပါတယ်။လူ့ဆန္ဒပြမှုကိုအကြမ်းဖက်ဖြိုကွင်းမှုတွေဖြစ်ပွားခဲ့တဲ့နောက်ဩဂတ်စ်လ5ရက်နေ့မှာဝန်ကြီးချုပ်ရှိတ်ခါစီနဲ့အိန္ဒိယဘက်ကိုထွက်ပြေးခွန်လွန်ရတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဂျာဖက်အစိုးရကိုဥဆောင်တဲ့ Nobel ဆုရှင်မိုဟာမက်ယူနစ်အစိုးရလက်အောက်ကဒက္ခချစ်ဆိုင်နိုင်ငံတကာရာဇဝတ်မှုခုံရုံးပန်ကြားမှုနှစ်ခုကိုတောက်ပြန်နိုင်တယ်နဲ့အခုလိုထောင်ဝရန်ထုတ်ပြန်လိုက်တာဖြစ်ကြောင်းအစိုးရရှိနေကပြောပါတယ်။ဂျာပြင်ဒီရာဇဝတ်ခုံရုံးအကြီးအကဲဖြစ်တဲ့ဂိုလန်မော်တူဇာမတမ်တာကဒီတရားစီကြီးရဲ့ရှင်းမှောက်မှာပဲအခုလိုအမိန့်ထုတ်ပြန်ခဲ့တာလည်းဖြစ်ပါတယ်။ရန်ရဲခုံရုံးကပထမမှာဝန်ကြီးချုပ်ဟောင်းရှိတ်ဟာစီနန်နဲ့ပတ်သက်တဲ့အတနာခံစားကိုသာလက်ခံခဲ့တာဖြစ်ပြီးနောက်မှသူမရဲ့အနီးကပ်လက်ထောက်တွေအပေါင်းအဝင်45ဦးနဲ့ပတ်သက်တာကိုလက်ခံခဲ့တာဖြစ်ပါတယ်။